သောတာရှင်များကျမ်းမာတော်မူပါစားရှင်။နိုင်ငံတော်တည်ခန္ဓာမှာပြီးခဲ့တဲ့အပတ်ကအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေတွေကနေပေါ်ပေါက်လာတဲ့အကြက်တဲတချို့ကိုတင်ပြခဲ့ပါတယ်။ဒီအပတ်မှာတော့ပေါ်ပေါက်လာတဲ့အခွင့်အလမ်းတချို့ကိုဖော်ထုတ်မိတ်ဆက်တင်ပြလိုပါတယ်။2018အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုပြင်ဆင်ချက်ဥပဒေအရအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဟာအဂတိလိုက်စားမှုများကိုစုံစမ်းဖော်ထုတ်ဖို့လိုအပ်ရင်ကြိုတင်ထောက်လန်းခွင့်ရရှိလာပါတယ်။ဒါကြောင့်သတင်းပေါက်ကြားပြီးတည်တည်ခံပစ္စည်းဖျောက်ဖျက်ခံရတာတွေညော့နေလာနိုင်ပါတယ်။ဒါအပြင်ကော်မရှင်ဟာအများပြည်သူဆိုင်ရာအဖွဲ့အစည်းများကိုအကြံဉာဏ်ပေးခွင့်ရှိတဲ့ကျယ်ပြန့်တဲ့လုပ်ပိုင်ခွင့်ကိုရရှိလာပါတယ်။အများပြည်သူဆိုင်ရာအဖွဲ့အစည်းဆိုတာမှာအစိုးရရဲ့ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်အာဏာပိုင်အဖွဲ့အစည်းများလည်းပါဝင်တာမို့အဂတိတရားတိုက်ဖြတ်ရေးအတွက်အသိပညာပေးဟောပြောပွဲများသာမကလက်တွေ့ကျတဲ့အကြံဉာဏ်များလည်းပေးလာနိုင်ပြီဖြစ်ပါတယ်။ဥပမာအားဖြင့်တရားသူကြီးနဲ့ရဲများအပါအဝင်အစ်မြင့်အရာရှိတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ပိုင်ဆိုင်မှုတွေကိုစည်ရင်းပြုစုစေပြီးအများပြည်သူဆိုင်ရာစာရွက်စာတမ်းများအဖြစ်ထားရှိစေခြင်းကဲ့သို့သောအကြံဉာဏ်များပေးသင့်ပါတယ်။ဒါအပြင်ပွင့်လင်းမြင်သာမှုအားနည်းတဲ့အစိုးရများကိုအာဆီယံနိုင်ငံအချို့ရဲ့ကျင့်သုံးမှုများကိုမျှဝေခြင်းဖြင့်ဖြစ်ပေါ်လာနိုင်ပွဲရှိတဲ့ခြားစားမှုများကိုတားဆီးနိုင်မှာဖြစ်ပါတယ်။ကော်မရှင်အတွက်တော့ကြီးမားတဲ့အခွင့်အလမ်းတစ်ရပ်ဖြစ်ပါတယ်။ဒါအပြင်နောက်ထပ်အခွင့်အလမ်းအနေနဲ့ပေါ်ပေါက်လာတာကတော့လွှတ်တော်များကထိန်းချောင်းဖို့ပိုမိုလွယ်ကူလာတာဖြစ်ပါတယ်။2018အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပြင်ဆင်ချက်အရနိုင်ငံရေးယာဒူးလက်ရှိဖြစ်သူဆိုတာဒုဝန်ကြီးနှင့်အထက်ယာဒူးရှိသူများဖြစ်ပါတယ်။သူတို့ရဲ့အဂတိလိုက်စားမှုကိုကော်မရှင်တစ်ခုတည်းကသာတာဝန်ယူဖြေရှင်းရတာမဟုတ်ဘဲလွှတ်တော်ဘက်ကလည်းစောင့်ကြည့်ထိန်းချောင်းနိုင်တာဖြစ်ပါတယ်။ဒါဟာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေရဲ့တန်ဖိုးရှိတဲ့ပြဋ္ဌာန်းချက်တစ်ခုဖြစ်ပါတယ်။2013ဥပဒေမှာတဲ့ကလွှတ်တော်ကိုယ်စားလှယ်များဟာနိုင်ငံရေးယာဒူးလက်ရှိဖြစ်သူတဦးဦးကအဂတိလိုက်စားမှုဖြင့်ကျွယ်ဝချမ်းသာလာရင်ယာဒူးဆိုင်ရာလုပ်ပိုင်ခွင့်အလွဲသုံးစားပြုခြင်းတွေရှိလာရင်အဂတိလိုက်စားမှုကျူးလွန်ခြင်းတွေရှိလာရင်ဥပဒေနဲ့အညီသက်ဆိုင်ရာလွှတ်တော်တို့အဆိုတင်ပြခွင့်ရှိပါတယ်။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်များတစ်ချိန်တစ်ခါမှအဆိုတင်သွင်းနိုင်ခဲ့ခြင်းမရှိတာတွေ့ရပါတယ်။2018ပြင်ဆင်ချက်ဥပဒေအရတော့လွှတ်တော်ကိုယ်စားလှယ်များအနေနဲ့သက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌကိုအဆိုတရအနေနဲ့မဟုတ်ဘဲလုံယုံလုံစင်ဒီလန်အတိုင်းဒီလိုကိစ္စတွေကိုတင်ပြနိုင်ပြီးဖြစ်ပါတယ်။ဒါပေမဲ့လွှတ်တော်ဥက္ကဋ္ဌကိုတင်ပြရမှာနိုင်ငံရေးယာဉ်ဦးလက်ရှိဖြစ်သူနဲ့သက်ဆိုင်တဲ့ကိစ္စမှာပဲအခွင့်အရေးကိုအတုံးချနိုင်သလိုဖြစ်နေပါတယ်။အခု2018ပြင်ဆင်ချက်ဥပဒေအရတော့လွှတ်တော်ဥက္ကဋ္ဌအနေနဲ့ကော်မရှင်ကတင်ပြလာရင်နိုင်ငံရေးယာဒူးလက်ရှိဖြစ်သူများရဲ့ကိစ္စများသာမကမြည်သူကိုမဆိုအဂတိလိုက်စားတယ်ဆိုရင်သက်ဆိုင်ရာကဥပဒေနဲ့အညီအရေးယူနိုင်ရေးအတွက်အကြောင်းကြားရမှာဖြစ်ပါတယ်။ဒါကြောင့်ရှေ့နောက်ညီညွတ်မှုရှိစေခြင်းရင်လွှတ်တော်ကိုယ်စားလှယ်များကိုလည်းလုပ်ပိုင်ခွင့်အာဏာရှိသူများပြည်သူဝန်ထမ်းများနှင့်အစ်မြင့်အရာရှိများအပါအဝင်မြည်သူမဆိုရဲ့အဂတိလိုက်စားမှုနှင့်လုပ်ပိုင်ခွင့်အလွဲသုံးစားပြုမှုတို့အတွက်လွှတ်တော်ဥက္ကဋ္ဌကိုတင်ပြခွင့်ရှိစေရမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့တချို့လွှတ်တော်ကိုယ်စားလှယ်တွေဟာပြည်သူနဲ့အတူနီးကပ်စွာရှိနေကြပြီးလုပ်ပိုင်ခွင့်ရှိသူအချို့ရဲ့အဂတိလိုက်စားမှုတွေလုပ်ပိုင်ခွင့်အလွဲသုံးစားမှုတွေကိုမြင်တွေ့ကြားသိနေကြရလို့ဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်ကတင်ပြရင်တော့သက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌကကော်မရှင်ကိုပဲစုံစမ်းစစ်ဆေးတင်ပြဖို့တာဝန်ပေးရအောင်မှဖြစ်တဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေကိုတင်ပြခွင့်လောက်တော့လမ်းဖွင့်ပေးသင့်ပါတယ်။ဘာပဲပြောပြောနိုင်ငံရေးယာဒူးလက်ရှိဖြစ်သူများရဲ့အဂတိလိုက်စားမှုလုပ်ပိုင်ခွင့်အလွဲသုံးစားမှုများရှိလာခဲ့ရင်လွှတ်တော်ဘိုင်းကပါထိန်းချမ်းခွင့်ပေးထားတာထင်ရှားလို့လွှတ်တော်ကိုယ်စားလှယ်တွေနဲ့လွှတ်တော်ဥက္ကဋ္ဌတွေပြည်သူမျက်နာမှုပြီးရဲရဲရင့်ရင့်ပြက်ပြက်သားသားနဲ့မိမိရဲ့လုပ်ပိုင်ခွင့်ကိုအဂတိတရားတိုက်ဖြတ်ရေးမှာအသုံးချကြဖို့လေးလေးနက်နက်တိုက်တွန်းအပ်ပါတယ်။2018ပြင်ဆင်ချက်ဥပဒေအရ ပေါ်ပေါက်လာတဲ့စိန်ခေါ်မှုတစ်ခုကိုလည်းညီကုန်းချုပ်အနေနဲ့တင်ပြလိုပါတယ်။ကော်မရှင်အနေနဲ့အဂတိလိုက်စားမှုတစ်ခုကိုနိုင်ငံဝင်တဲ့ဥပဒေအရပဲအရေးယူတင်တယ်လို့စစ်စစ်တွေးရှိရရင်သက်ဆိုင်ရာဌာနကိုလွှဲပြောင်းပေးဖို့အာဏာကိုရရှိထားပါတယ်။သေးငယ်တဲ့အဂတိလိုက်စားမှုတွေကိုမိခင်ဌာနများကအရေးယူခြင်းဖြင့်ကြီးလေသောထောင်ဒဏ်များကိုရှောင်ရှားနိုင်ဖို့ဥပဒေကိုတက်တက်ညာညာပြဌာန်းလိုက်ဟန်တူပါတယ်။တကယ်တော့ဌာနတစ်ခုအတွင်းအဂတိလိုက်စားမှုကိုအဲ့ဒီဌာနကိုပဲပြန်လဲစစ်ဆေးအရေးယူစေခြင်းဟာမိမိတရားကိုမိမိကိုယ်တိုင်စီရင်စေခြင်းဖြစ်တာမို့အချိန်တစ်ခုပြီးဆုံးရင်ကော်မရှင်ရဲ့ဒီလုပ်ပိုင်ခွင့်ကိုပြန်လဲရုပ်သိမ်းစေသင့်ပါတယ်။ဒါမှမဟုတ်အဂတိလိုက်စားမှုရဲ့အတိတ်နဲ့တန်ဖိုးငွေလိုက်မိခင်ဌာနကိုလွှဲပြောင်းစစ်ဆေးစေတာမျိုးဖြစ်တင်ပါတဲ့ဆိုတာအကြံပြုရင်ဤကုန်းချုပ်လိုက်ပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေ။မတူ क्वे ပြမှုများကိုတန်ဖိုးထားရင်ကျမညီညူသင်ပါရှင်။